โอเคปามอกดอกเตอร์ขิมาจิโอครับကျွန်တော်တို့အချိန်ပိုင်းအစာမစားဘဲနေတာရဲ့ကျန်းမာရေးအကျိုးကျေးဇူးတွေနဲ့လုံနိုင်ပုံတွေစလုပ်သင့်ပုံတွေကိုအရင်ပြောခဲ့ပြီးမှအခုတော့ဆရာမကြီးဒီအစာရှောင်တာမလုံသင့်သူဒါမှမဟုတ်သတိထားလုံသင့်တဲ့သူတွေနဲ့နောက်သတိပြုစရာတွေကိုအဓိကပြောမှာမို့ဒီအစာရှောင်တာမလုံသင့်သူတွေကနေစရှင်းပြပေးပါလားဆရာမကြီ
း Intermittent fasting ကိုဘယ်လိုလူတွေမလုံသင့်ဘူးလဲဆိုရင်ဥမာဒီအစာတောင့်နဲ့ပတ်သက်ပြီးတော့ eating disorder ပုံမှန်မချစ်တဲ့သူတွေပုံမှန်မရှိတဲ့အတွက် gluten တာတို့လေအဲ့လိုလူတွေဆိုလို့ရှိရင်တော့ဒီ intermittent fasting ကမလုံသင့်ဘူးပေါ့နော်နောက်တစ်ခုကကြတော့ဒီစီးရိုယောဂတွေဒီမှာစီးရိုဈေးတောင့်နေရတယ်ဆိုလို့ရှိရင်သူကလေထုံနီးတူစွာပဲအဲ့တော့စီးရိုဈေးတောင့်နေရတဲ့သူတွေမှာဒီလိုအချိန်ပိုင်းနဲ့ဖြတ်လိုက်တယ်ဆိုတာကအခန့်တတခုမှဖြတ်လိုက်တဲ့အတွက်ဥမာစီးရိုယောဂတဲ့တယောက်ကသူတကယ်တခြားတက်လို့သွားပြီးဆိုချီတုံလက်တုံတော်ပြီးဘုံဆိုလဲကြသွားတာလေဆိုအဲ့တော့စီးရိုယောဂကိုခံစားနေရပြီးတော့စီးရိုယောဂဈေးတွေတောင့်နေရတဲ့သူတွေဆိုလို့ရှိရင်လေ intermittent fasting မလုပ်ခင်မှာသူတို့စီးရိုယောဂပြရတဲ့ဆရာဝန်နဲ့ပေါ့နော်အရင်ဆုံးတော့တိုင်ပင်သင့်တယ်တိုင်ပင်ပြီးတော့မှစပြီးတော့ intermittent fasting ကိုတပတ်စလုပ်ကြည့်မယ်ဘယ်နှနာရီဘယ်နှနာရီအကန့်အသတ်ချပြီးတော့အဲ့ဒီအဖြေလေးကိုဆရာဝန်နဲ့ပြန်တိုင်ပင်လို့ဘာမှအခက်အခဲအနှောက်အယှက်မရှိဘူးဆိုရင်ဆက်ပြီးတော့စူးစမ်းကြည့်မယ်ဆက်ပြီးတော့စူးစမ်းကြည့်မယ်ဘာလို့လဲဆိုတော့စီးရိုယောဂတဲ့ချင်းအတူတူတောင်မှကျမတို့ဆေးပေးတာချင်းအတူတူတောင်မှဒုက္ခနာကိုရမတ္တဘုဒ္ဓဆင်ရတုံ့ပြန်မှုကတယောက်နဲ့တယောက်မတူတိုင်ကြတဲ့အတွက်ခုနလို intermittent fasting လုပ်လိုက်တဲ့အချိန်မျိုးမှာမလိုလားတဲ့အရာတစ်ခုခုဖြစ်သွားနိုင်တယ်ဒါလို့ဆို16နာရီအတွင်းမှာဘာမှမစားဘူး17နာရီအတွင်းမှာဘာမှမစားဘူးဆိုတော့အဲဆောဆောအလိုမျိုးပေါ့နော်တခုခုဖြစ်သွားနိုင်တယ်ဒုက္ခနာကိုရတုံ့ပြန်မှုကြောင့်ဆိုဒါကြောင့်မလို့အဲ့လိုမျိုးလူတွေဆိုလို့ရှိရင်တော့သူတို့ပြနေတဲ့ဆရာဝန်နဲ့တိတိချာချာတိုင်ပင်ပြီးမှ intermittent fasting ကိုလုပ်ကြည့်ရဲအဲ့ရဲ့ကောင်းကျိုးဆိုးကျိုးလေးကိုတိုင်ပင်ပြီးတော့ရှင်းဆက်ပြီးလုပ်တယ်မလုပ်တယ်ဒါမျိုးလေးရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာမနောက်ဒီကြီးထွက်မှုလိုအပ်တဲ့ကလေးတွေရောသူတို့ကယောဂလည်းတိတ်ဖြစ်လည်းမရှိသေးတော့လေတို့အတွက်ဆိုရော
ဒီငယ်သေးတဲ့ကလေးတွေကိုတော့ intermittent fasting သိပ်ပြီးတော့မလုပ်စေချင်ဘူးလေ။ဘာလို့လဲဆိုတော့ကလေးငယ်တုန်းကျတော့ခန္ဓာကိုယ်ရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်သူကကျတော့ dietary diversity စုံအောင်ကိုစားနေရမယ့်အရွယ်ပေါ့နော်။အဲ့ဒီမှာမှတို့အတွက်ကကျတော့အကောင်းဆုံးကခုန intermittent fasting မလုပ်ဖဲနဲ့တို့စားနေတဲ့ဒီ1400ကယ်လိုရီစားမလား1600 1800တို့အသက်အရွယ်လေးလိုက်ပေါ့10နှစ်လား12နှစ်လား15နှစ်လားအဲ့ဒီအရွယ်ကိုလိုက်ပြီးတော့စားသုံးမဲ့ကယ်လိုရီထဲမှာအဟာရများပြီးတော့ကယ်လိုရီနည်းမဲ့အစာလေးတွေရွေးပြီးတော့သူတို့ dietary diversity စုံအောင်လေးတွေကျွေးပင်းရင်ဒီကလေးတွေကယောဂဝေးတယ်ဒီခုဖြစ်နေတဲ့စီဂျိုတွေသွေးတို့တွေကြောက်ကတ်တွေနှလုံးတွေကင်ဆာတွေဒါတွေအားလုံးနဲ့ကလေးတွေကတော့ဝေးတယ်ဒါကြောင့်မို့လို့ကျမတို့ဒီငယ်ရွယ်တဲ့ကလေးတွေဒီအဟာရပညာတွေပေးတဲ့အခါကျရင်ကျတော့အများအားကလေးတွေကိုစုံအောင်စားပါကိုယ့်ရဲ့ဝင်ငွေနဲ့တနိုင်တဲ့လက်တကမ်းမှာရှိတာနဲ့တခုတည်းကျွေးတဲ့အစာမဟုတ်ဘဲနဲ့စုံအောင်စားတဲ့အလေအကျင့်လေးကိုကျင့်ပေးပါအဲ့တော့မှသာလင်းကလေးတွေကခန္ဓာကိုယ်ဖွံ့ဖြိုးမှုအပြင်ခုနလိုယောဂရတယ်ဝေးမယ်နောက်တစ်ခုကကြတော့ဒီနေ့အသက်5နှစ်အောက်ကလေးတွေရဲ့ဒီ obesity နဲ့ overweight အဝလွန်ယောဂါတွေတိုးလာတဲ့ကျမတို့အာရှ region တွေတခုလုံးမှာလဲအာဖရိကတဲ့တောင်ကျမတို့ကပုံများနေသေးတယ်အဲ့တော့ဒီကလေးငယ်တွေရဲ့ဒီလိုအသက်5နှစ်အောက်ကလေးကအစားမလိုလားအပဲခန္ဓာကိုယ်ကြီးက overweight ဖြစ်နေ obese ဖြစ်နေတယ်ဆိုတာသူတို့ဟို intermittent fasting လုပ်တာတဲ့သူတို့အတွက်ပိုကောင်းတာကကြတော့ဒီအသင့်စားသုံးပစ္စည်းတွေအချိုးတွေအဟာရနည်းပြီးကယ်လိုရီများနေတဲ့ဟာတွေကိုသူတို့လျှော့နိုင်တယ်များလျှော့လုံးဝမကြွေးဘဲနဲ့ကြံတဲ့ကယ်လိုရီနည်းပြီးအဟာရများတဲ့သဘာဝအီးတိုင်းအစာအသောက်တွေကိုစနစ်တကျစုံအောင်ကြွေးခြင်းရသူတို့တွေပိုပြီးကောင်းတဲ့ရလတ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်လုံးအစာအသောက်တွေကိုတတ်နိုင်သမျှရှောင်ပြီးတော့ကယ်လိုရီမများတဲ့ဒီအဟာရရှိတာတွေကိုစားဖို့ကကလေးအတွက်ရောအားလုံးအတွက်ပါအရေးပါလာတော့ဆရာမနော်
ဟုတ်အစာတောက်ကလူနဲ့တည့်တယ်အစာတောက်တွေနဲ့လူတွေကကြိုက်ကြတယ်အဲ့အိမ်မှာလူကဒီအသိစိတ်ကလေးနဲ့ကိုယ့်ဘာကိုယ်တတိလေးနဲ့ကတ်ပြီးတော့စားသင့်ဤမစားသင့်ဤတောက်တင်လားမတောက်တင်လားအဲ့ဒါလေးကိုအမြဲတမ်းတတိလေးနဲ့ကတ်ပြီးတော့ဖြတ်သွားမယ်ဆိုလို့ရှိရင်ကိုက intermittent fasting ပဲလုပ် intermittent fasting မလုပ်ဘဲနဲ့ကိုယ့်ရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေကြားထဲမှာပဲစီးစနစ်ကြကြလေးနဲ့ကယ်လိုရီနည်းပြီးတော့အဟာရများတာလေးကိုစနစ်တကျစားသွားမယ်ဆိုရင်အခုဒီနေ့ဖြစ်နေတဲ့ယောဂါတွေနဲ့ကဒါဝေးပါတယ်ဖြစ်လာရင်တော့မှတွန်းလှန်နိုင်စွမ်းကောက်ွယ်နိုင်စွမ်းနေရှိပါတယ်အဲ့တော့ဟိုထိမ့်မရတာကတော့ဘာလဲဆိုတော့ခုနခေကြီးကိုက lifestyle ကြီးကိုကပြောင်းလာတဲ့အတွက်အတင်စားသုံးပစ္စည်းတွေကပတ်ဝန်းကျင်မှာလက်ညှိုးထိုးမလွယ်ဖြစ်နေတဲ့အတွက်ဆို
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်အစားအသောက်တွေကိုရှောင်ဖို့ခက်လာတာအတွက်နောက်ရောဘယ်လိုထပ်အကြံပြုခြင်းတွေလဲဆရာမ
။နောက်ပြီးတော့ the food safety bo food safety စီမံစည်းကမ်းအရာအထူးသဖြင့်ကျမတို့မြန်မာပြည်ဆိုကျမအမြဲတမ်းသတိပေးပါရတယ်။အဲကျမတို့ကတိုင်းပြည်ရဲ့အခြေအနေကြောင့်တော့၎င်းတိုင်းပြည်ရဲ့ဒီသုတေသနလုပ်ငန်းကြောင့်တော့၎င်းစစ်ဆေးမှုကအရန်အားနေတယ်အရန်အားနေတော့ဘယ်အစားဒီ food safety စီမံစည်းကမ်းမှာဝင်တယ်လဲမဝင်ဘူးဆိုတာဒီနေ့တိုင်းပြည်တစ်ပြည်လုံးမှာထုတ်လုပ်နေတဲ့အစားအသောက်တွေမှာတော်တော်များများတွေ့ရတယ်အဲ့တော့အကောင်းဆုံးကအကြံပေးချင်တာကတော့လက်လက်ဆက်ဆက်တဘာဝအီးတိုင်းဘာမှပြုပြင်ပြင်ဆင်ထားတာမဟုတ်တဲ့တဘာဝအီးတိုင်းရှိတဲ့အစားအသောက်တွေကိုစနစ်တကျလေးစားသုံးသွားမယ်ဒါဆိုလို့ရှိရင်တော့ခုနအန်ရီဒီနဲ့ဝေးတယ်ခင်မီတဲ့ခုန21ရာစုယောဂါဒီနဲ့ဖြစ်ဖို့ကဝေးတယ်ဆိုအဲ့ဒါတွေကိုပဲမေးရရှက်ရစားမယ်ဆိုရင်ကြတော့အဲ့ဒီယောဂါဒီကလက်တကမ်းမှာရှိပါတယ်လို့ဒါကြောင့်မို့လို့အစားအသောက်တွေကနေ့စဉ်နဲ့အမျှမစားလို့မရအောင်ကျမတို့ patient တွေလူနာတော်မှကျမတို့ကလူနာစားဆိုတေချာစီစဉ်ပြီးကျွေးရအဲ့ဒီယောဂါဖြစ်လို့တုံးတုံးနဲ့နေရင်တော့အစားစားရတယ်လေဒါမှလည်းယောဂါမြန်ပြောက်မှာဆိုတော့ဒါကြောင့်စားနေတဲ့အစားအသောက်တွေကအမြဲတမ်းအန္တရာယ်ကင်းဖို့ food safety ပေါ့ပြီးရင်ဆစဝါပြောတဲ့ nutrition အဟာရတွေနဲ့ပြည့်နေဖို့ဆိုအဲ့ဒါဆိုလို့ရှိရင်ဈေးကြီးစရာမလိုပါဘူးလို့ဟိုပြပအတွင်းတဲ့ဟာကိုစားစရာလည်းမလိုပါဘူးလို့အဲ့ဒါမျိုးလေးကိုပဲခေါင်းထဲမှာထည့်ပြီးတော့အမြဲတမ်းဂရုစိုက်စေချင်ပါတယ်လို
့ဟုတ်ကဲ့အဲ့တော့နောက်ဆုံးကျွန်တော်မေးမိတဲ့တခြားအရေးကြီးတာတော့ပြောဖို့ရှိမှာစမ်းပါတယ
်ကျမတို့ကအခုအစာအချိန်ချပြီးစားဖို့ပြောတယ်ဆိုတော့ဟိုတနေ့လုံးမှာတနေ့စားနတ်မှအောင်အောင်စားဖို့တော့မနှဲကိုကရုံးကန်လှူရှားနေရတော့ physically ရုပ်ပိုင်းဆိုင်ရာနဲ့တောင်ရအလုပ်တွေလေအလုပ်တွေလုပ်နေရမယ်ဆိုလို့ရှိရင်ပြေးလွှားနေရတဲ့အတွက်ခုလို intermittent fasting ဆိုတာကတော့ဒါမဖြစ်နိုင်ဘူးအဲ့တော့ဒါကိုလုပ်နိုင်မဲ့ intermittent fasting ကိုလုပ်သင့်တဲ့သူတွေကလည်းတပြိုင်တည်းမှာပဲကျမတို့တိုင်းပြည်မှာအများကြီးရှိနေပါတယ်လို့ဒါလိုက်နာပြီးလုပ်ကြည့်မယ်ဆိုလို့ရှိရင်ကိုကိုယ်တိုင်ခံစားရမယ်ကျေးဇူးလေးတွေဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆင်မ